မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေကဒီနှစ်တွင်မှာပလတ်စတစ်ညီညွတ်မှုတိုက်ဖျက်ရေးကိုအဓိကထားပြီးတော့စည်းရုံးလှုံ့ဆော်ပညာပေးရာတွေလှုံ့ဆော်နေကြပါတယ်ဒီကနေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အထိမ်းအမှတ်အဖြစ်ပလတ်စတစ်လျှော့ချသုံးစွဲကြဖို့အတွက်မြန်မာပြည်တွင်းကအဖွဲ့ကြီးတွေဘယ်လိုဆောင်ရွက်နေကြကြလဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့ပလတ်စတစ်တွေလျှော့ချသုံးစွဲရေးမှာအလုံးပူပေါင်းဆောင်ရွက်ကြဖို့နေပြည်တော်မှာဒီကနေ့ကျင်းပတဲ့ကမ္ဘာပတ်ဝန်းကျင်၏အထိမ်းအမှတ်အခမ်းအနားမှာတိုက်တွန်းလိုက်ပါတယ်
။ခုနှစ်ကမ္ဘာပတ်ဝန်းကျင်ဆင်းရဲလေးဆောင်ဖို့အဖြစ်ပလတ်စတစ်ညံမှုကိုဆက်ရှိကြသို့ Beach Plastic Pollution လို့သတ်မှတ်ထားပါတယ်။ဆောင်ဖို့ရည်ရွယ်ချက်ကတော့ပင်လယ်သမုဒ္ဒရာများကိုညံနေပြီးအနေဝါသက်ရှိများရဲ့အသက်ရှင်နေထိုင်မှုနဲ့လူသားတွေရဲ့ကျန်းမာရေးကိုချိန်ချောင်းနေတဲ့တခါဘုတ်ပလတ်စတစ်များထုတ်လုပ်သုံးစွဲမှုကိုလျှော့ချဖို့ရေရေစဉ်ဆက်မပြတ်ထိန်းသိမ်းတည်ထောင်စီမဲ့အခြားနည်းလမ်းများကိုအချင်းချင်းမျှဝေပြီးအတူတကွအပူပေါင်းရှာဖွေပေါ်ထွန်းဆောင်ရွက်ကြဖို့အစိုးရများပုဂ္ဂလိကလုပ်ငန်းရှင်များပြည်သူအစုအဖွဲ့များနဲ့တူးချင်းစီကိုတိုက်တွန်းထားခြင်းဖြစ်ပါတယ်။နိုင်ငံသားတိုင်းအနေနဲ့ပလတ်စတစ်ညီညာမှုကိုတိုက်ရိုက်ကြဖို့အတွက်အလေးထားဆောင်ရွက်သွားရမှာဖြစ်ပါတယ်။
အခုဆိုရင်ရန်ကုန်တမျိုးလုံးရဲ့စွန့်ပြစ်အမှိုက်ကတရက်ကိုတန်ချိန်2300ကျော်ရှိပါရဲ့တန်ချိန်400လောက်ကပလတ်စတစ်တွေပါအဲ့ဒီအမှိုက်တွေကိုစီပင်တရားအမှိုက်ပုံ၄ခုကိုခွဲပြီးပို့ပါရဲလွန်ခဲ့တဲ့လက10လောက်နီးပါးမီးလောင်ကျွမ်းခဲ့တဲ့စတူရန်ဧက250လောက်ရှိတဲ့ထိမြင့်အမှိုက်ပုံကထွက်တဲ့ပလတ်စတစ်မီးခိုးမှုတွေတမျိုးလုံးမှာပြန့်နှံ့သွားပြီးနောက်ပိုင်းပလတ်စတစ်အမှိုက်တွေကရန်ကုန်မြို့အတွက်စဉ်းစားစရာတစ်ခုဖြစ်လာပါရဲလက်ရှိအသုံးပြုနေတဲ့အမှိုက်ပုံတွေကနှစ်အနည်းငယ်လောက်မှရန်သားရတော့မှမို့အစိမ့်မြင့်နီးပညာသုံးပြီးအမှိုက်တွေကိုဖျက်ဆီးပစ်နိုင်တဲ့နီးပညာကိုလွတ်ဆောင်သင့်ကြောင်းရန်ကုန်မြို့တော်စီပင်တရားရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနဒုတိယဌာနမှူးဒေါက်တာအောင်မြင့်မော်ကပြောပါရယ
်ဒီထိန်းမြင့်မှာဆိုရှင်ကျွန်တော်တို့ကနေအီက140လောက်ရှိတယ်အီက140ပုံမှာကျွန်တော်နေ့စဉ်တန်ချိန်1000ပုံနေတော့အလွတ်ဆုံးအီက40လောက်ပဲတန်တော့တယ်ဆိုလို့ရှိရင်နောက်ကနှစ်နှစ်သုံးနှစ်လောက်ဆိုလို့ရှိရင်ပြည့်သွားမယ် Urban Planning ဟာဟိုကတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီအမှိုက်ပုံမှုနေရာကိုပေးမထားခဲ့ဘူးကျွန်တော်တုတ်တံကိုပေးထားခဲ့တယ်တုတ်တံမြင်နေရတယ်ကျွန်တော်ဖက်ထုတ်ပြီးတော့မှအမှတ်ကုန်တာကိုကျွန်တော်တုံးနေရတယ်တုံးနေတော့လက်ရှိကျွန်တော်တို့အသုံးပြုနေတဲ့ရန်ကုန်မြို့ပေါ်ကအမှတ်ကုန်9နေရာဆိုလို့ရှိရင်9နှစ်မှာဒါကကျွန်တော်ဒီအမှတ်ကုန်မရတော့ဘူးနော်ပုံလို့မရတော့ဘူးဒါကြောင့်မလို့ကျွန်တော်စက်ချက်ရှင်ကတော့အမှတ်ကုန်မရှိဘူးကမှလက်ရှိတုတ်တာရှိတယ်အစနဲ့သူလက်ရှိလုပ်ပြီးတော့မှ test ထုတ်တာရှိတယ်ဤပညာနဲ့ investment နဲ့ high tech နဲ့ technology ကိုသုံးမယ်ဆိုလို့ကျွန်တော်တော့နှစ်30လောက်ရှိသုံးနိုင်ပါတ
ယ်မြန်မာတနင်္ဂနွေလုံးမှာရှိတဲ့မြေချောင်းတွေကိုစီးဝင်နေရအမှိုက်ကတရက်ကိုတန်ချိန်200လောက်ရှိပါတယ်ပလတ်စတစ်အမှိုက်ကြီးစီကမဲ့မစွန့်ပြစ်ဖို့ပညာပေးလုပ်ငန်းတွေဆောင်ရွက်နေရပရာဟိတအဖွဲ့ကြီးထဲမှာစိမ့်လန်းပြင်းဦးလွင်လဲပါပါတယ်ပလတ်စတစ်တွေအလုံးကျုံသုံးဆွဲလာတာကိုတားဆီးဖို့2017ခုနှစ်ကလှုပ်ဆောင်နေတဲ့အကြောင်းစိမ့်လန်းပြင်းဦးလွင်အဖွဲ့ဥက္ကဋ္ဌဦးလေးမြအောင်ကပြောပါတယ
်ဒီလိုမှရှိတဲ့ဒီကံတော်များများလည်းဒီပလတ်စတစ်တွေနဲ့နောက်မျိုးတွေချောင်းတွေမှာချောင်းနေပြီးမျိုးမှာအဲဒီမျိုးတွေဆက်သွားတဲ့ချောင်းကြီးနဲ့ချောင်းရှိတယ်အဲဒီကြောင့်မှလည်းဒါ blessing နဲ့အနေနဲ့ကျုံနေရတာပေါ့။အဲ့ဒါအကြောင်းကျွန်တော်တို့ကဒီအမှိုက်နဲ့ပတ်သက်ရင်ယူရီမှာဟိုအတိအမြင်အားနည်းနေတယ်။အားနည်းနေတဲ့ခါကျကျွန်တော်တို့ဒါတွေကအစ်ချင်နိုင်ပြည့်နေကြတာပေါ့။တော်တော်များများကဒီ blessing တွေကိုအလုံးစုံသုံးစွဲမှုပြဿနာကကျွန်တော်တို့ရဲ့ဟိုကျောင်းမကြီးစီးရမှုတွေကျုံနေရတာပေါ့။အဲ့ဒါအကြောင်းကျွန်တော်တို့ကအဲ့ဒါကြီးကျွန်တော်တို့ blessing ရဲ့အနေနဲ့ရှော့ချရေးလှုပ်ရှားမှုတွေပုံမှန်တော့ကျွန်တော်လုပ်ဖြစ်တယ်ဗျ။
ပဝင်းကျင်ထိန်းသိမ်းရေးဆိုင်ရာအသိဉာဏ်ပြန်မောဖို့ရည်ရွယ်ပြီးပဝင်းကျင်ထိန်းသိမ်းရေးဥပဒေကို2012မှာပြဋ္ဌာန်းခဲ့ပါတယ်။လူလူလိုက်နာမှုကတော့အားနည်းနေစေဖြစ်တာမို့နောက်အနာဂတ်မျိုးဆက်အတွက်စိုးရိမ်စရာဖြစ်တယ်လို့ပဝင်းကျင်ရေးရာအသိပညာပေးလုပ်ငန်းတွေနေရာအနှံ့မှာဆောင်ရွက်နေတဲ့တပ်မြန်မာအဖွဲ့ရဲ့စေနာဝန်ထမ်းတအုပ်ဖြစ်တဲ့ဒုံမီတထွေးကအခုလိုပြောပါဗျာ။
ပလတ်စတစ်ထိန်းသိမ်းမှုကိုဆက်ကြိုတိုက်ခတ်ပါဆိုပြီးပလတ်စတစ်ပိုလူရှင်းပေါ့နော်ဒီနေ့ရဲ့တင်းကအဲ့တော့ကျွန်တော်တို့ကဒါကနှီးစင်နေနေလောက်ပါဒီမီဒီယာထဲလောက်ပါမဟုတ်ဘူးကျွန်တော်တို့နှီးစင်တောင်းချောင်းကျွန်တော်နေထိုင်နေတာကာလပတ်လုံးတက်နိုင်တဲ့ကျွန်တော်တို့ plastic တွေကို short သုံးမယ် plastic အစားဖို့မှရှိတဲ့ပစ္စည်းတွေနဲ့စားဖို့သုံးမယ်အဲ့လိုဆိုအရင်ရှိသေးတော့ကျွန်တော်တို့လောင်နာကမျိုးဆက်ကကျွန်တော်တို့ကနှီးစရာနှီးရအကျယ်ကြီးထားပြနိုင်မှာပါတကယ်လို့ကျွန်တော်တို့က plastic တွေအများကြီးသုံးပြီးဆက်လက်ပြီးအမှိုက်ကိုဖောက်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြေးလာတဲ့ကလေးအစ်မမွေးလာတဲ့ခလေးတို့ကဒီကြတော့အဖိုက်ဒီပေါ်မှာကြီးပြေတော့တော့ဘူး plastic တွေကသူကြီးတဲ့အတွက်ကြောင့်သူတို့ယူတဲ့နေရာကြီးမှာတကယ်ကြီးစီးမလာမှာပါဘူ
းဒီကဘာလုံးမှာထုတ်လုပ်လိုက်တဲ့ plastic တွေကို10ရာခိုင်နှုန်းလောက်ပဲပြန်သုံးကြတာဖြစ်ပြီးကျန်တဲ့ plastic တွေကတော့အမှိုက်အနေနဲ့ကျန်ရှိခဲ့တာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်တာကာလနဲ့နှိုင်းယှဉ်ပလတ်စတစ်စွန့်ပစ်မှုက3%ပိုများလာတယ်လို့ဆိုပါရခင်ဗျာ